အိန္ဒိယနိုင်ငံ New Delhi မြို့တော်မှာတော့ကမ္ဘာလုံးဆိုင်ရာဗုဒ္ဓဘာသာထိပ်သီးညီလာခံကြီးကိုကြာသပတေးနေ့ကစတင်ပြီးတော့နှစ်ရက်တာကျင်းပနေပါဗျ။ဒီကနေ့ခေတ်လက်ရှိရင်ဆိုင်နေတဲ့စိန်ခေါ်မှုအခက်အခဲအတွေးခေါ်လောကအမြင်နဲ့ကျင့်ထုံးတွေကိုတုံ့ပြန်ရေးဆိုတဲ့ခေါင်းစဉ်နဲ့ကျင်းပနေတဲ့ကမ္ဘာဗုဒ္ဓညီလာခံကိုအိန္ဒိယဝန်ကြီးချုပ် Narendra Modi ကဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ကမ္ဘာကြီးဟာစစ်ပွဲစီးပွားရေးမတည်ငြိမ်မှုရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ရင်ဆိုင်တွေ့ကြုံနေရပေမဲ့အဲ့ဒီအခက်အခဲတွေအားလုံးကိုရင်ဆိုင်ဖြေရှင်းနိုင်တဲ့အဖြစ်ကိုလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကမှတ်တမ်းတင်ခဲ့တဲ့ဗုဒ္ဓမြတ်စွာဘုရားရဲ့အဆုံးအမဟောကြားချက်ထဲမှာတွေ့နိုင်ပါတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံအပါဝင်ဗုဒ္ဓဘာသာနိုင်ငံတွေနဲ့နိုင်ငံပေါင်း30ကျော်က150ကျော်တက်ရောက်နေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံယဉ်ကျေးမှုဝင်ကြီးဌာနနဲ့နိုင်ငံတကာဗုဒ္ဓဘာသာအဖွဲ့ချုပ်တို့ပူးပေါင်းကျင်းပတဲ့ပွဲကိုတော့မြန်မာနိုင်ငံကတည်တကူဆရာတော်အရှင်ညာနိတရလည်းတက်ရောက်ပါတယ်။ဘူတန်၊မွန်ဂိုလီးယား၊နီပေါ၊တောင်ကိုရီးယား၊ဩစတြေးလျနဲ့မက္ကဆီကိုနိုင်ငံတို့ကဗုဒ္ဓဘာသာဝင်တွေနဲ့တန်ဃာတော်တွေတက်ရောက်ပါတယ်။မြန်မာနိုင်ငံမှာလည်း2004ခုနှစ်ကအလားတူကမ္ဘာဗုဒ္ဓဘာသာထိပ်သီးညီလာခံကျင်းပခဲ့ပူပါတယ်ရှင်။